အခန်းကြီး7အငယ်1မှ73ထို့နောက်ဝိညာဉ်တော်သည်ငါ့ကိုချီ၍အရှိပေတုမျက်နှာပြုသောသာရဖျား၏အိမ်တော်အရှိတကားသို့ဆောင်းသွား၍တကားဝ၌လူ2ကျိတ်5ယောက်ရှိ၏သူတို့တွင်မင်းပြုသောသူအဇုရသားယာစညာပိနယသားပိလတိတို့ကိုငါမြင်၏ဗျာဒိတ်တော်အတန်ကအချင်းလူသာဤသူတို့သည်မကောင်းသောအကြံကိုကြံစီ၍ဤမြို့၌မတရားသောတိုင်ပင်ချင်းကိုပြုသောသူဖြစ်ကြ၏သူတို့ကအမှုမရောက်သေးအိမ်ဆောက်ကြကုန်အံဤမြို့သည်အိုးကင်းငါတို့သည်အမဲသားဖြစ်သည်ဟုဆိုတတ်ကြ၏တို့ဖြစ်၍အိုလူသားသူတို့တစ်ဖက်၌ပရောဖက်ပြု၍ဟောပြောလို့ဟုမိန့်တော်မူ၏ထိုအခါသာရဖျားဝိညာဉ်တော်သည်ငါအပေါ်သို့တက်ရောက်၍တင်းသည်ဟောပြောလို့သာရဖျားမိန့်တော်မူသည်ကားအိုဤဒရလအမျိုးတင်းတို့သည်ဤတို့ပြောဆိုကြပြီတင်းတို့ကြံစီသမျှတို့ကိုငါသိ၏တင်းတို့သည်ဤမြို့၌သူရဲတို့ကိုများပြားစေ၍မြို့လန်းတို့ကိုသူရဲများနှင့်ပြည့်စေကြပြီထို့ကြောင့်အရှင်သာရဖျားမိန့်တော်မူသည်ကားတင်းတို့ထားသောသူရဲတို့သည်အမေသာဖြစ်၏ဤမျိုးသည်အိုခင်ဖြစ်၏သို့တော်လည်းတင်တို့ကိုမြို့တဲကငါထုတ်မည်တင်တို့သည်ဓာတ်ကိုကြောက်တည်ဖြစ်၍ငါသည်ထိုဓာတ်ကိုတင်တို့အပေါ်သို့ရောက်စေမည်ဟုအရှင်သာရဖျားမိန့်တော်မူ၏ငါသည်တင်တို့ကိုမြို့တဲကထုတ်ပြီးလျှင်တကြွန်းတနိုင်ငံသားတို့၏လက်သို့၍အပြစ်ဒဏ်ကိုစီရင်မည်တင်တို့သည်ဓာတ်ဖြင့်ဆုံးရှုံးကြ၍ဤဒေလပြည်စွန်းမှငါစစ်ကြောစီရင်သဖြင့်ငါသည်သာဝရဖျားဖြစ်ကြောင်းကိုတင်တို့သိရကြလိမ့်မည်ဤမျိုးသည်တင်တို့ဤအိုးခင်းမဖြစ်ရတင်တို့သည်လည်းအိုးခင်း၌အမဲသားမဖြစ်ရကြဤဒေလပြည်စွန်းမှငါစစ်ကြောစီရင်သဖြင့်ငါသည်သာဝရဖျားဖြစ်ကြောင်းကိုတင်တို့သိရကြလိမ့်မည်အကြောင်းမူကားတင်တို့သည်ငါ၏တရားလမ်းသို့မလိုက်ငါစီရင်ချက်တို့ကိုမဆောင်တင်တို့ပတ်လည်၌နေသောလူမျိုးတို့၏ထုံးစံဓလေ့တို့ကိုလိုက်ကြပြီဟုမိန့်တော်မူ၏ထိုဗျာဒိတ်တော်စကားကိုငါသည်စစ်ဆို၍ဟောပြောစဉ်တွင်ဘေနာယသားပေလတိသည်သိ၏ငါသည်လည်းပြတ်ဝတ်၍အိုအရှင်သာဝရဖျားကြံကျွင်းသောဣဒေလအမျိုးသားတို့ကိုဆုံးရှုံးစေတော်မူမည်လို့ဟုကျေသောအတန်နှင့်ကြွေးကြော်၏။အငယ်၁၄မှ၂၅တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားယေရုရှလင်မြို့သူမြို့သားတို့ကသာရဖျားထံတော်မှဝေးစွာထွက်သွားကြလော့ဤပြည်ကိုငါတို့အားအပိုင်ပေးတော်မူပြီဟုတင်ဤညီကိုတင်ဤအမျိုးသားချင်းဤဒေလအမျိုးသားအပေါင်းတို့အားဆိုတတ်ကြ၏ထို့ကြောင့်အရှင်သာရဖျားမိန့်တော်မူသည်ကားတင်ဤအမျိုးသားချင်းတို့ကိုတပန်းအမျိုးသားတို့နေရာဝေးသောအရက်တို့ငါပြောင်းစီ၍အတိုင်းတိုင်းအပြည်ပြည်တို့၌ဖြန့်ကျဲတော်လဲသူတို့ရောက်သောပြည်တို့၌ငါသည်သူတို့အဖို့တန်ရှင်းရာဌာနကဲ့သို့ခဏဖြစ်လိမ့်မည်အရှင်သာဝရဖျားမိန့်တော်မူသည်ကားသူတို့ကိုဖြန့်ကျဲသောလူအမျိုးမျိုးနေရာအတိုင်းတိုင်းအပြည်ပြည်တို့မှငါသိမ့်ယူ၍စုဝေးပြီလင်ဤဒေလပြည်ကိုပေးမည်သူတို့သည်ထိုပြည်သို့ရောက်၍ဆက်ဆုပ်ရွရှာပွေသောအမှုရာရှိသမျှတို့ကိုပယ်ရှားကြလိမ့်မည်ငါသည်လည်းညီညွတ်သောစိတ်နှလုံးနှင့်အသစ်သောသဘောကိုတွင်ပေးမည်သူတို့ကိုယ်ခန္ဓာတဲကကြောက်နှလုံးကိုနှုတ်၍အသားနှလုံးကိုပေးသောကြောင့်သူတို့သည်ငါစီရင်ထုံးဖွဲ့သောပညာတရားလမ်းသို့လိုက်၍ဆောင်းလျှောက်သည်ဖြင့်ငါဤလူဖြစ်ကြလိမ့်မည်ငါသည်လည်းသူတို့ဤဘုရားသခင်ဖြစ်မည်သို့မဟုတ်လျင်ဆက်ဆုပ်ရွရှာပွေသောအမှုရာတို့ဤအလိုတို့စိတ်နှလုံးအားဖြင့်လိုက်သောသူတို့ဤအပြစ်ကိုသူတို့ဤခေါင်းပေါ်သို့ငါရောက်စေမည်ဟုအရှင်သာရဖျားမိန့်တော်မူ၏ထိုအခါခေရုဘိန်တို့သည်အတောင်တို့ကိုဖြတ်၍ဘီးတို့သည်လည်းလိုက်ကြ၏ဣဒရေလအမျိုး၏ ဘုရားသခင်ဘုံတော်သည်လဲသူတို့အပေါ်၌ရှိတော်မူ၏။ဒါဝရဘုရား၏ဘုံတော်သည်မြို့တဲကတက်၍မြို့အရှိမရှိသောတောင်ပေါ်၌ရပ်တော်မူ၏။ဝိညာဉ်တော်သည်လဲဘုရားခင်၏ဗျာဒိတ်ယူပါယုံအဖျင်ငါ့ကိုချီ၍တိမ့်တော်သောသူတို့နေရာကလဒဲပြည်သို့ဆောင်းသွားတော်မူ၏။ငါမြင်ခဲ့ပြီသောဗျာဒိတ်ယူပါယုံသည်လဲငါနှင့်ကွာ၍တက်သွား၏။ဒါဝရဖျံပြတော်မူခဲ့ပြီသောအမှုအရာရှိသမျှတို့ကိုငါသည်တိမ့်တော်ခြင်းကိုခံရသောသူတို့အားကြားပြောလေ၏။